မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အိမ်တအိမ်မှာဘာကြောင့်မို့လို့ပဒင်းတကားတွေရှိနေကြရတာလဲဘလို့များအသုံးဝင်ပါသလဲမိမိတို့ရဲ့အိမ်ပဒင်းတကားနေပြီးတော့ဘလို့မျိုးအတွေ့အကြုံတွေရရှိတတ်ကြပါသလဲတကားတွေပဒင်းတကားတွေဆိုတာလုံခြုံခြင်းပြီးတတ်ပါတယ်လုံခြုံမှုလည်းရှိပါတယ်နက်နက်ခင်းမှာပဒင်းတကားကိုဖွင့်လှစ်လိုက်မယ်ဆိုရင်ပဝင်းကျင်ကနှွေးထွေးတဲ့နေရဲ့လေးရောင်ကိုရရှိမှဖြစ်သလိုလက်ဆက်တဲ့လေနုအေးရဲ့အထီးတွေ့ကိုလည်းခံစားပြီးတော့ရှူရှနိုင်မှဖြစ်ပါတယ်။အဲ့ဒီအခါမှာတညတာကာလပတ်လုံးအိမ်ထဲမှာတူလောင်နေတဲ့အညစ်ကြေးပါတဲ့ရနတ်တွေဟာဆိုလို့ရှိရင်တဖြည်းဖြည်းနဲ့ကွဲပြောက်သွားကြမှဖြစ်ပါတယ်။ဒါကြောင့်မလို့အိမ်တိုင်ရဲ့အလေးရောင်လေဝင်လေထွက်အတွက်အင်မတန်အမှအရေးကြီးတဲ့ပြတင်းစကားတွေရှိသလိုလူတယောက်အတွက်အင်မတန်မှအရေးကြီးတဲ့စက္ခုအာယုံပဒင်းတကားတွေရှိကြပါတယ်။ဒါကြောင့်မလို့ဒီကနေ့မှာနာတောသားစင်သူပရိသတ်တွေကိုပဒင်းတကားဆိုတဲ့ခေါင်းစဉ်လေးရဲ့အောက်မှာအနည်းငယ်ဖော်ပြပြီးလို့ပါတယ်။ပဒင်းတကားတွေဘာကြောင့်လိုအပ်ပါသလဲ။ခုနပြောသလိုပါပဲပဒင်းတကားဆိုတာလေနဲ့အလင်းရောင်ကိုပေးပါတယ်နေအောင်ကြီးရဲ့နှွေးထွေးမှုကိုရရှိတယ်။လူရဲ့ကြမ်းမာရေးအတွက်လေနဲ့လင်းရောင်ကိုလိုအပ်ပါတယ်။လေကောင်းလေသက်တွေရှူရှိုက်ရမှနေအောင်နဲ့ထိတွေ့ပေးမှကြမ်းမာခြင်းကိုရရှိမှဖြစ်ပါတယ်။အထူးသဖြင့်တော့အခန်းထဲမှာပို့ပြီးတော့လိုအပ်ပါတယ်။အခန်းတစ်ခန်းမှာပြတင်းတကားဖြစ်မှုဆိုရင်မှောင်နေမှာပဲဖြစ်ပြီးတော့ကြမ်းမြင်တွေထင်ရန်တွေမျက်နှာချက်တွေမှာမှိုတွေတက်လာမယ်။အနံ့သက်တွေမကောင်းဘဲဖြစ်လာမယ်။ကိုရှူခြင်းနဲ့ပဝင်းကျင်ကလေကောင်းလေသက်တွေကိုမရှူရှိုက်ရတော့ဘူးစိတ်ရက်လွတ်လပ်မှုတွေလည်းရှိတော့မှာမဟုတ်ပါဘူးကြားကျင်တဲ့စကားတွေကိုကြားရတော့မှာမဟုတ်သလိုမြင်ကျင်တဲ့အရာတွေကိုလည်းမြင်ရတော့မှာမဟုတ်ပါဘူးဒါကြောင့်ပဒင်းတကားနဲ့ပတ်သက်ပြီးတော့လူတွေရဲ့တင်စားချက်အမျိုးမျိုးရှိကြတာလည်းဖြစ်ပါတယ်အိမ်မှာပဒင်းတကားတွေရှိသလိုလူတွေမှာလည်းပဒင်းတကားတွေရှိကြပါတယ်မျက်စိနဲ့နှလုံးသားနဲ့ရှင်ပြီးမြင်တဲ့လူတွေရဲ့ပဒင်းတကားတွေပဲဖြစ်ပါတယ်ပထမဆုံးအနေနဲ့ဖော်ပြရမယ်ဆိုလို့ရှိရင်မျက်စိဆိုတဲ့ပဒင်းတကားနဲ့ပတ်သက်ပြီးတော့မျက်စိဆိုတာဘုရားသခင်တက်ဆင်ပေးတဲ့အရာပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်ဘုရားသခင်ကသူကိုယ်တိုင်ဖန်ဆင်းထားတဲ့လက်ရတော်တွေကိုကျွန်တော်တို့ကိုမြင်စေခြင်းနဲ့ခံစားစေခြင်းလို့ပဲဖြစ်ပါတယ်။ခံစားတာတောင်မှရိုးရိုးလေးခံစားတာမျိုးမဖြစ်စေချင်ပါဘူး။ပြည့်ပြည့်ဝဝကိုခံစားစေခြင်းလို့ပဲဖြစ်ပါတယ်။မျက်စိဆိုတာဘုရားသခင်ပေးတဲ့လက်ဆောင်မှန်ဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဟာမျက်စိကိုအင်မတန်အမဂယူဒဆိုင်နဲ့ထိမ့်သိမ်းကြရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်မျက်စိနဲ့မြင်ရမှသေချာတဲ့ခံစားချက်ဆိုတာရှိလာမှာပဲဖြစ်ပါတယ်။မမြင်ရဘူးဆိုလို့ရှိရင်မသေချာတဲ့ခံစားချက်တွေပဲရှိနေမှာဖြစ်ပါတယ်။မျက်မမြင်ပုံနာ၅ယောက်အဖြစ်မျိုးပဲဖြစ်နေမှာဖြစ်ပါတယ်။မျက်မမြင်ပုံနာ၅ယောက်ဆိုလို့ရှိရင်မျက်စိမမြင်တော့စင်ရဲ့ခန္ဓာကိုယ်ဆန်းပြီးတော့စင်ရဲ့ခြေတော်ဟာတိုင်နေတူတယ်။စင်ရဲ့နှုတ်ရဲ့ကြည်ဟာသခေါနဲ့တူတယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးပဲပြတတ်ကြပါတယ်။ဒါဘာလို့လဲဆိုလို့ရှိရင်ပြည့်ပြည့်ဝဝမမြင်တဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။ခရိယံရောက်စီတိုင်းမှာသေချာတဲ့ခံစားချက်တွေရှိဖို့အတွက်ဆိုလို့ရှိရင်ဖယားသခင်ရဲ့လက်ရာတော်တွေကိုပဲကြည့်ပြီးတော့သုံးသပ်ကြရမှာဖြစ်ပါတယ်။လူတွေရဲ့လက်ရာကိုခံစားဖို့မဟုတ်ပါဘူး။လူတွေရဲ့လက်ရာဆိုလို့ရှိရင်ဖယားသခင်ရဲ့လက်ရာထက်တော့မသားနိုင်ပါဘူး။ဖယားသခင်ရဲ့လက်ရာဆိုတာချီးမွမ်းလို့မကုန်နိုင်အောင်ကျေပြတ်နဲ့ဆိုင်လွန်းလာပါတယ်။ပင်လယ်ကမ်းခြေမှာလူတွေဘာကြောင့်အပန်းဖြေခီးထွက်လို့ရှိတယ်လဲဆိုလို့ရှိရင်လှပမှုတွေကိုခံစားဖို့ပဲဖြစ်ပါတယ်ပင်လယ်မှာလိုင်းလုံးတွေအများရှိတယ်လေကောင်းလေသက်တွေကိုလည်းရှူရှိုက်ရတယ်နေထွက်ချိန်နဲ့နေဝင်ချိန်မှာပင်လယ်ရဲ့လှပမှုကိုတစ်မျိုးစီမြင်ကြရပြန်ပါတယ်ပင်လယ်ကလူတွေကိုခံစားမှုအမျိုးမျိုးပေးတတ်ပါတယ်ဒါဟာဆိုလို့ရှိရင်ဘုရားသခင်ပေးတဲ့ခံစားချက်တွေပဲဖြစ်ပါတယ်ဒါကြောင့်ဘုရားသခင်ရဲ့လက်ရာတော်ကိုနေ့ရက်အစဉ်တိုင်းပဲချီးမွမ်းလို့နေကြရမှာဖြစ်ပါတယ်မျက်စိနဲ့မြင်ရပြီးတဲ့နောက်ပေါ်ထွက်လာတဲ့ခံစားချက်တွေကိုနှလုံးသားနဲ့ခံစားရမှာပဲဖြစ်ပါတယ်မျက်စိနဲ့မြင်ရပြီဆိုလို့ရှိရင်နှလုံးသားထဲကိုအလိုလိုရောက်ရှိလို့သွားပါတယ်ရွှေငွေယတနာတွေကိုမြင်ရရင်နှလုံးသားကရလို့တဲ့ဆန္ဒတွေဖြစ်ပေါ်လာတတ်ကြပါတယ်မျက်စိနဲ့မြင်ပြီးတဲ့အရာရာတိုင်းကိုနှလုံးသားထဲကိုစွတ်အတင်းထည့်သွင်းပြန်ရင်လည်းမှားသွားတတ်ကြပါတယ်ဘာကြောင့်လဲဆိုရင်မျက်စိကလိုချင်တက်မက်မှုတွေကိုလည်းပေးတတ်လို့ပါပဲမျက်စိဟာနှလုံးသားရဲ့အေယာမပဒင်းတကားကြီးပဲဖြစ်ပါတယ်ဒုတိယကတော့စိတ်နှလုံးပဒင်းတကားဖြစ်ပါတယ်စိတ်နှလုံးဟာ အသက်ရဲ့အရေးအမြစ်ဖြစ်လို့တင်းရဲ့နှလုံးသားကိုအထူးဆောက်ရှောက်လောလို့တုတ်တန်ကျန်အခန်းကြီးလေးအငယ်23မှာဖော်ပြထားပါတယ်ဖျားသခင်ကလူရဲ့စိတ်ထားကိုပဲကြည့်တတ်တယ်ဆိုတဲ့အကြောင်းကိုဓမ္မရာဇဝင်ပထမဆုံးအခန်းကြီး16အငယ်9မှာဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်ချောတာလှတာကိုမကြည့်ပါဘူးလူတစ်ယောက်မှာချောဖို့လှဖို့ကအဓိကမဟုတ်ပါဘူးစိတ်နှလုံးသားလှပဖို့စိတ်ထားကောင်းမှုကအဓိကပဲဖြစ်ပါတယ်ဒါကြောင့်မို့လို့စိတ်နှလုံးသားဆိုတဲ့ပဒင်းတကားကိုဖွင့်ဖို့လိုအပ်ပါတယ်စိတ်နှလုံးသားဟာအိမ်တအိမ်ရဲ့အခန်းနဲ့တူပါတယ်အိမ်ရဲ့အခန်းမှာရှိတဲ့ပဒင်းတကားကိုမဖွင့်မဲပိတ်နေမယ်ဆိုလို့ရှိရင်အဲ့ဒီအခန်းဟာအမောင်တို့နဲ့ကြီးစိုးနေမှာပဲဖြစ်ပါတယ်။မောင်နေတဲ့အခန်းမှာဘသူမှနေကျင်ကြမှာမဟုတ်ပါဘူး။ပဒင်းတကားဖွင့်ထားပြီးအလေးအောင်ပြည့်ပြည့်ဝဝရရှိတဲ့အခန်းထဲမှာပဲနေကျင်ကြမှာဖြစ်ပါတယ်။ဒါကြောင့်မို့လို့စိတ်နှလုံးသားဆိုတဲ့အခန်းရဲ့ပဒင်းတကားကိုဖွင့်ထားမှသာလျှင်ဖျားသခင်ကဝင်လာနိုင်မှာပဲဖြစ်ပါတယ်။ဖျားသခင်ကကျွန်တော်တို့ကိုတကားခောက်နေပါတယ်။ကျွန်တော်ရဲ့စိတ်တကားကိုဖွင့်ဖို့အစဉ်လိုအပ်ပါတယ်။သခင်ယေရှုကိုမိမိရဲ့ကယ်တင်ပန်းရှင်အဖြစ်လက်ခံဖို့ကလည်းစိတ်နှလုံးသားဆိုတဲ့ပဒင်းတကားကိုပဲဖွင့်ရမှာဖြစ်ပါတယ်။ဒါကြောင့်မလို့မိမိတို့ကယ်တင်ရှင်သခင်ယေရှုကိုလက်ခံမယ်ဆိုလို့ရှိရင်မိမိတို့ရဲ့မောင်မိုက်နေတဲ့အခန်းထဲမှာပဲမနေဘဲမိမိတို့ရဲ့စိတ်နှလုံးသားပဒင်းတကားကိုဖွင့်ခြင်းအဖြစ်သခင်ယေရှုနှုတ်ကပတ်တော်အလင်းတွေကိုရရှိဖို့မျှော်လင့်နိုင်ပါတယ်။ဒါကြောင့်မလို့နာတော်တာစင်သူပရိသတ်ရောက်ရှိဆိုင်ရဲ့အသက်တာမှာမိမိတို့ရဲ့စိတ်နှလုံးသားတွေကိုဖွင့်လှစ်ထားခြင်းအဖြစ်နှုတ်ကပတ်တော်အလင်းတွေဝင်ရောက်ပြီးတကားလားအနာဂတ်အသက်တာခီးမှာခိုင်ခန့်နဲ့ယုံကြည်တဲ့မိမိတို့ရဲ့ဘဝအသက်တာကိုစိတ်ချရတဲ့အထောက်ပံ့တွေနဲ့အသက်ရှင်ကြဖို့လိုအပ်တဲ့ဆိုတဲ့အကြောင်းအနည်းငယ်ပဲဖော်ပြပေးလိုက်ပါရစေ။နာတော်တာစင်သူပရိသတ်အားလုံးကျမ်းမာရှင်လန်းကြပါစေ။